မလေးရှားနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံတောင်ပိုင်းကနေတလုံးမှာပိတ်လောင်ထားခံထားရတဲ့မြန်မာနိုင်ငံသား40ကျော်ကိုလူကုန်ကူးမှုတိုက်ဖျက်ရေးထိုင်းအာဏာပိုင်တွေကကယ်ဆယ်လိုက်ပါတယ်။လူမှောင်ခိုကုန်ကူးသူတွေက3ရက်ကြာအစားအသောက်မပေးဘဲပိတ်လောင်ခံထားခဲ့ရပြီးတဲ့နောက်ထိုင်းအာဏာပိုင်တွေကသူတို့ကိုတွေ့ရှိခဲ့တာလို့လည်းဆိုပါတယ်။အပြည့်အစုံကိုတော့ထိုင်းအခြေစိုက် VOE မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းပတ္တနီကနေစုံခလာမြို့ကိုသွားနေတဲ့ဘန်ကားတစ်စီးကိုတရင်အရလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေအမျိုးသမီးနဲ့ကလေးငယ်ဆောက်ရှောက်ရေးအဖွဲ့တွေနဲ့အထူးစုံစမ်းရေးရဲတပ်ဖွဲ့တွေကလိုက်လံဖမ်းဆီးခဲ့တာပါကားမောင်းသူထိုင်းနိုင်ငံသားမောင်းလာတဲ့ဘန်ကားအတွင်းမှာခရီးသည်တွေလိုက်ပါလာတာမတွေ့ရပေမဲ့ဆက်လက်စစ်ဆေးချက်အရကားမောင်းသမားဟာလူကုန်ကူးတဲ့ခိုင်းကကားမောင်းသမားလို့သိရပြီးကားသမားရဲ့တရင်ပေးဝန်ခံချက်အရထိုင်းရိုင်မြို့နယ်နေအိမ်တစ်လုံးမှာမြန်မာနိုင်ငံသားအများအပြားကိုလူမောင်ခိုသမားတွေကပိတ်လောင်ထားတယ်ဆိုတာအာဏာပိုင်တွေကသိရှိသွားခဲ့ပါတယ်။ကားသမားသတင်းပေးတဲ့နေရာထိုင်းရိုင်မြို့ဗရောင်းရက်ကွက်အိမ်နံပါတ်89မြင်းဆောင်ခွနစ်ကိုလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ဝင်တွေအမျိုးသမီးနဲ့ကလေးငယ်ဆောက်ရှောက်ရေးအဖွဲ့ဝင်တွေနဲ့နေမြေကန်ရဲတပ်ဖွဲ့ဝင်တွေကတွားရောက်ရှာဖွေခဲ့ကြပါတယ်။မြန်မာရွှေပြောင်းအလုပ်သမားအခွင့်ရေးကွန်ရက်ရဲ့ထိုင်းတောင်ပိုင်းဟိုက်ရိုင်မြို့နယ်ရုံးတာဝန်ခံဥပယီကတော့အခုလိုပြောပြပါဗျ။
ကျွန်တော်အတိတရောက်ရဲ့အခန်းပင်းမှာတခါ40ကျော်တခါထပ်ဖမ်းတယ်။အခန်းထဲမှာလောင်ထားတာကဘယ်လိုဆိုလို့ရှိရင်သူတို့ကမလေးရှားကိုမပုတ်ခံနေပြီးတော့အခန်းမှာထားတယ်။ပြီးတဲ့အခါအင်းနာမှာဗျအခန်းပင်ရှင်ရဲ့စားတရောက်ကနေပြီးတော့သူကဆေးရောင်းတယ်။ဆေးရောင်းတဲ့အခါအဲ့မှာယူပြီးတော့ဆေးတွေပါလေရှူကြတာပေါ့ဗျာ
။
ဝိဇာတွေကအဲ့မှာဆေးတွေပါလေရှူပြီးတဲ့နောက်ပိုင်းမှာသူတို့အရှင်းရှင်းဟိုမကျင်တဲ့အချက်တွေကိုနေပြီးတော့ပဋိပက္ခဖြစ်တဲ့အခါရန်ဖြစ်တဲ့အခါဒီပတ်ဝန်းကျင်ကအခန်းတွေကနေပြီးတော့ဟိုသူတို့ကမခံနိုင်ဘူး။မခံနိုင်တဲ့အခါသူတို့ကတိုင်လိုက်တာအဲ့လိုမျိုးတွေ။အဲ့မှာဆေးရောင်းနဲ့ဆေးရောင်းနဲ့ရှမ်းလေးပါသွားတယ်။ဆေးရောင်းနဲ့ရှမ်းလေးဖန်ခံထိတယ်။ပွေးစားလုပ်တဲ့ဒီမြန်မာပွေးစားတွေလည်းဖန်ခံထိတယ်ဗျ။သူတို့ကိုအဖက်စီများနေတယ်မအေးအခုတစ်တလားပြုတ်မယ်ဆိုလို့ရှိရင်သူတို့ကနေပြီးတော့ပွေးစားတွေကိုတော်တော်လိုက်တယ်
အိမ်တကားတွေကိုအလုံးပိတ်တော့ခတ်ထားပြီးမှောင်နေတဲ့အခန်းအတွင်းမှာမြန်မာနိုင်ငံသား40ခန်းဟာအစားမစားရတာ3ရက်ရှိနေပြီဖြစ်တယ်လို့စကားတောင်ကြဲကြဲမပြောနိုင်ကြဘူးဆိုပြီးကယ်ဆယ်ရေးလုပ်ခဲ့သူတွေကပြောပါတယ်သူတို့အားလုံးကိုလူမောင်ခိုသမားတွေကမီးမဖွင့်ရစကားမပြောရစူညံတာမထွက်ရဆိုပြီးတင်းကျပ်ထားပြီးမလေးရှားကနေလာခေါ်မဲ့လူပွဲစားတွေလာတဲ့အထိစောင့်နေကြဖို့ပြောဆိုခဲ့ကြပါတယ်။သူတို့ထဲမှာလည်းပွဲစားနဲ့ဘသူတွေပတ်သက်တယ်လဲဆိုတာကိုလည်းစစ်ဆေးနေကြပါတယ်။မြန်မာနိုင်ငံသားတွေကိုပိတ်လောင်ထားတဲ့လူပွဲစားတွေကိုဆက်လက်ဖမ်းဆီးအရေးယူနိုင်ဖို့စစ်ဆေးလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ကတော့လူကုန်ကူးခံရသူပေါင်း1000နီးပါးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးဒီနှစ်ထဲမှာတော့6လမပြည့်ခင်ထိုင်းတောင်ပိုင်းမှာလူကုန်ကူးခံရသူမြန်မာနိုင်ငံသား1000ခန်းလောက်ကိုဖမ်းဆီးခဲ့ပါတယ်ရှင်။